2010ခုနှစ်အမေရိကန်ကာကွယ်ရေးအသုံးစရိတ်ကိုအမေရိကန်အထက်လွှတ်တော်က86မဲ8မဲနဲ့ဒီကနေ့မဲခွဲအတိအကျပြုခဲ့ပါတယ်။မြို့သားကာကွယ်ရေးကွန်ပျူတာဥပဒေ National Defense Authorization Act အရကာကွယ်ရေးအသုံးစရိတ်ပမာဏအမေရိကန်ဒေါ်လာဘီလီယံ850ပေးရထားတာပါ။အော်တိုဝါလာမှာစတင်မဲ့ဒီအသုံးစရိတ်ပမာဏဟာပြည်ခဲ့တဲ့နှစ်ကအသုံးစရိတ်ဒေါ်လာ916တန်းတက်ပိုများပြားခဲ့ပါတယ်။ Republican နဲ့ Democrat နှစ်ပါတီစလုံးကသဘောတူညီခဲ့တဲ့ဒီဥပဒေမှာမြောက်ကိုရီးယားနိုင်ငံနဲ့စီးပွားရေးလုပ်တဲ့အဖွဲ့အစည်းတွေကို American Dollar ဘဏ်ငွေကြေးစနစ်ကနေထုတ်ပယ်ပြင်မဲ့အရေးယူဆောင်ရွက်ချက်လဲပါဝင်ပါတယ်။ယခင်2019တုန်းကလည်း American Congress ကအီရန်ပေါ်အခုလိုပိတ်ဆို့အရေးယူဆောင်ရွက်မှုမျိုးတွေလုပ်ခဲ့ပူးပြီးဒီလိုအရေးယူလို့အီရန်ဟာစစ်သက်ဆွေးနွေးရေးစပွဲပိုင်းကိုရောက်လာတယ်လို့ယူဆထားကြပါတယ်။ Pennsylvania ပြည်နယ် Republican ထက်လွှတ်တော်မှ Pat Toomey ကဆယ်စုနှစ်တော်တော်ကြာကြာမြောက်ကိုရီးယားနဲ့လုပ်တဲ့စစ်ဆင်ဆွေးနွေးပွဲတွေဟာမြောက်ကိုရီးယားတွေရဲ့ကစားကွက်တွေသာဖြစ်နေခဲ့ကြောင်းမြောက်ကိုရီးယားတွေအနေနဲ့နျူကလ িয়ার လက်နက်နဲ့ပဲ့ထိန်တပ်ဒုံးကျည်တွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်ခဲ့ပြီးအမေရိကန်နိုင်ငံနဲ့မဟာမိတ်တွေအပေါ်မှာချိန်ချောက်လာနေကြောင်းပြောပါရယ်မြောက်ကိုရီးယားကိုရည်ရွယ်တဲ့ဒီဥပဒေကိုတော့2016ခုနှစ်ကမြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံရပြီးနောက်ပြန်တက်ပြီးတိတ်မကြခင်မှာတည်ဆုံသွားခဲ့တဲ့အော်တိုဝမ်ဘီယာရဲ့နာမည်ကိုပေးထားပါရယ်ခင်ဗျ